တော်ရှင်များခင်ဗျာမြန်မာနိုင်ငံမှာဖွံ့ဖြိုးရေးစီမံကိန်းကြောင့်အကောင့်ထက်အစိုးရကျင်းပလိမ့်မယ်ဆိုပြီးမကြာခဏဆန့်ကျင်ကန့်ကွက်တာတွေကျင်းပလိမ့်ရှိပါတယ်။စွမ်းအင်လိုအပ်ချက်ဖြည့်ဆည်းဖို့ရေကာတာစောက်တာ၊ကြောင်မီးသွေးတူးဖော်တာအစစီးပွားရေးစုံတွေတည်ဆောက်တာမျိုးတွေအစုံဖွံ့ဖြိုးရေးနဲ့အတူတွဲပါလာတဲ့ပြဿနာမျိုးတွေကိုဘယ်လိုကွာကွယ်သွားမလဲ၊ထိခိုက်နေနိုင်မှုတွေနေပေါ့အောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်။အခုတော့ပြည်နယ်ဆွေးနွေးမယ့်ပုဂ္ဂိုလ်တွေလည်းကျွန်တော်လေလိုင်းမော်ရောက်နေပြီဆိုတော့ဆွေးနွေးပွဲကိုစတင်ပါတယ်။အရင်ဆုံးကတော့ဒီရခိုင်ပြည်နယ်မြေပုံမြို့နယ်ကပြည်သူ့လွတ်တော်မှဥပဒေသန်းကိုအုံးတဘောတော့ကြားကြမှာလည်းတခြားမဟုတ်ပါဘူးရခိုင်ပြည်နယ်မှာဆိုလို့ရှိရင်လည်းအခုဆိုကြောက်ဖြူစီမံကိန်းတို့လိုမျိုးတွေစီမံကိန်းတွေစနေပြီဆိုတော့ဒီလိုဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ပတ်သက်လို့ပေါ့လေရေဘူးအပြင်ဖွံ့ဖြိုးရေးစီမံကိန်းတွေဆိုတာကတော့တိုင်းပြည်ဖွံ့ဖြိုးအောင်လုပ်တဲ့ကိစ္စပါဒါပေမဲ့မကြိုက်ကြတာအဓိကဘာကြောင့်များလဲဥပဒေ
ကျွန်တော်တို့ TSS ပေါ့နော်ဒီဖွံ့ဖြိုးရေးစီမံကိန်းတွေကိုလုပ်တဲ့အခါမှာအဲကျွန်တော်တို့အရင်ဆွေးဆွေးရတဲ့ကပေါ်ပြီးတော့ကျွန်တော်တို့ပြည်နှင်းမြင်သာမှုအားနည်းပါတယ်ပြည်သူတွေကိုချပြမှုအားနည်းပါတယ်ဆိုးကျိုးကောင်းကျိုးကိုခံစားရတာကပြည်သူတွေဖြစ်တော့အများအားဖြင့်အဲ့ခေတုံးကဆိုရင်ရေပါတာပဲလူကျင်တယ်ရေဥပေါက်တာမလူကျင်ဘူးဆိုတော့အဲ့လိုတွန်းအားတွေနဲ့ကျွန်တော်အကြက်ကန်ပြီးတော့ခိုင်းစီတဲ့အတွက်နဲ့ဒီစီမံကိန်းတွေဖြစ်လာရတယ်အဲ့ဒီပေါ်မှာဆိုးကျိုးတွေအများကြီးဖြစ်ခဲ့တယ်ဆက်စားချင်းဆိုးကျိုးကတော့နေရာသိမ်းဆည်းမှုပေါ့အဲ့မှာရွာလုံးကျကြောင်ချရာတို့နောက်ဆက်တဲ့ပြဿနာတွေဆက်တိုက်ဆက်တိုက်ဖြစ်လာတယ်။ပြီးတော့ဒေသခံတွေလည်းမကြိုက်တာကသူတို့ရဲ့အလုံငန်းခွင်တွေဆုံးချုံသွားတယ်။သူတို့ရဲ့ဒေအန်ရီတွေကြုံလာရတယ်။ရေထုညင်ညာမှုဒေထုညင်ညာမှုမြေကြီးပြည့်စုံမှုတွေစသဖြင့်ပေါ့နောက်ဆက်တွဲအကျိုးကျေးဇူးတွေအများကြီးပဲပေါ့။တို့နိုင်ငံတော်ကဝင်ဝင်ရတယ်။တစ်ဖက်ကဖွံ့ဖြိုးရဆိုပေမဲ့ဒေသအတွက်အဲဒီဒေသခံပြည်သူတွေအတွက်တော်တော့ကိုထိခိုက်နေတာရှိပါတယ်။စာဝန်ကြီးကစသူတို့ရဲ့ရှေ့အနာကပျောက်ဆုံးတဲ့အထိဆိုးကျိုးတွေကိုခံစားရတာဒေသခံပြည်သူတွေပဲဖြစ်ပါတယ်။ဒါကြောင့်နိုင်ငံတော်အကျိုးအတွက်လုပ်တယ်ဆိုပေမဲ့ဒေသခံတွေရဲ့အကျိုးမပါပဲဒေသခံတွေရဲ့အကျိုးပြည့်စည်ရပြည့်စုံဖြစ်လာတာညားတဲ့အတွက်နဲ့ဒေသခံတွေကအဲ့လိုပဲကန့်ကွက်နေရတာဖြစ်တယ်လို့ကျွန်တော်ကတော့ယူဆပါတယ်
။ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တီးဦးကတော့ဒီရှမ်းတောင်သူလယ်သမားကွန်ရက်ကဦးဆိုင်ဆန်ရေးပါဦးဆိုင်ဆန်ရေးရဲ့သဘောထားကိုဆွေးနွေးပါအောင်ခင်ဗျာဦးဆိုင်ဆိုင်အတန်လာရတိတ်မကောင်းဖြစ်နေပါလေကျွန်တော်ပြန်ပြီးဆက်သွယ်ကိုစ조사ကြည့်ရမယ်ကျွန်တော်တို့ကိုဆွေးနွေးဖို့အတွက်ကိုဟိုစာရေး Facebook ကနေ message တွေပို့ထားတာတချို့လည်းရှိပါတယ်ဒါတွေကိုအရင်ဆုံးဖော်ပြခြင်းပါတယ်တူဦးကတော့ကျွန်တော်တို့ဒေါက်တာကျော်စိန်ဆိုပြီးကျွန်တော်တို့ကို email ပို့ထားတာပါသူကတော့ဖွံ့ဖြိုးရေးအထူးလိုအပ်ပြီးလုပ်ကိုလုပ်ရမှာပါတဲ့မြန်မာတွေကမိမိဒေသနဲ့လယ်လို့ရာတို့ကိုအလွန်မြန်လို့ရပါတယ်တင်းအောင်လယ်ထဲမှာခုသွင်းမြုံနယ်လေးရှိပါတယ်ဖွံ့ဖြိုးရေးလုပ်ငန်းတွေဖြစ်တဲ့စက်ရုံစိုက်ခင်းရုံတွေအတွက်မြေယာတွေတိမ့်တဲ့အခါမခြေလှယ်မှုတွေစတော့တာပါပဲဒေသခံတောင်သူတွေခမရုံရောက်ခတ်ရောက်နေကြားရတာမကောင်းပါဘူးလေအလွန်အကြီးတန်းအယုတ်ဆိုးပါတယ်တောင်သူလယ်သမားမြေမရှိရင်ဘာနဲ့လှုပ်ရှားရမလဲဆိုတာကြိုတင်စဉ်းစားထားတင်ပါတယ်မြေသိမ့်တော့မယ်ဆိုရင်ဒေသခံတွေရဲ့သဘောထားကိုအရင်နားထောင်စေချင်ပါတယ်နောက်မှသူတို့ရဲ့စာဝတ်နေရင်းနဲ့ရှင်သန်ရေးနိုင်ငံအတွက်အကျိုးမြတ်သဘောထားပတ်ဝန်းကျင်ထင်ထင်ဘက်ဆောင်တောင်းဆောင်စဉ်းစားတင်ပါတယ်ဒေသခံတွေအကျိုးလုံးနိုင်တာမျိုးဆိုရင်နှုံးနှစ်ဖက်သာသာတာဖြစ်မှာမို့ဦးစားပေးတင်ပါတယ်ဒေယာပိုင်းမှာပြည်ရင်းပြည်ပရင်းနှီးမြှုပ်နှံမှုအားနည်းနေတဲ့အတွက်တိုးတက်အောင်ဆောင်ရွက်တင်ပါတယ်ဆိုပြီးသူကဆွေးနွေးပါတယ်နောက်ကျွန်တော်တို့ဆွေးနွေးဘက်တော့ကိုပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလည်းရှိနေပါတယ်တူဦးကတော့ဦးချင်းမြင့်မှာအုံတွင်မြို့ပါဦးချင်းမြင့်ရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
โอเคじゃあကျွန်တော်တို့လေဟိုအတူတူပြည့်လွန်ခဲ့တဲ့25နှစ်လောက်ကကျွန်တော်တို့ဒီကျွန်တော်ရေစကားနဲ့ပြောရင်တော့ဓာမိုးပြီးတော့ဟိုကျွန်တော်တို့တရုတ်ဆောင်ပြီးတော့ဓာမိုးပြီးအုပ်ချုပ်ခဲ့တဲ့အစိုးရဆိုတဲ့ပုံစံတွေလက်ထက်ကကျွန်တော်တို့အဲ့ရကျွန်တော်တို့ပြည်သူလူထုရဲ့ပြန်စားတာကြောက်တန်ရွှေငွေပရမများလေးလည်းတော်တော်လေးပြုတ်လက်ထက်ကိုပါသွားပြီးတော့ဆရာရယ်အခုတော့ကျွန်တော်တို့ဟိုလူထုကရွေးချယ်တင်မြှောက်တဲ့ဒီမိုကရေစီစနစ်အရာငါးနှစ်တကြိမ်တက်တန်းရွေးချယ်တဲ့အစိုးရပေါ်လာပြီဆိုတော့ကျွန်တော်အနေနဲ့ဝန်တာစရာတော့ဖြစ်ပါတယ်ဒါပေမဲ့လွန်ခဲ့တဲ့အစိုးရဆိုတဲ့ပုံစံတွေလက်ထက်ကအာဏာရှင်တွေလက်ထက်ကချုပ်ဆိုခဲ့တဲ့ဆိုင်ရုံဆိုင်ရနေရဒီနေ့ဒီအသက်ဝင်နေဆိုတော့ဒါကြီးကလည်းကျွန်တော်တို့အတွက်စိတ်ပျက်စရာကြီးပေါ့ဆရာရဲ့အဲကြောင့်ဆရာရဲ့ခုကျွန်တော်တို့ပညာရှင်တွေရောကျွန်တော်မေးချင်တာပေါ့လေကျွန်တော်တို့သတင်းမီဒီယာတွေတစင်ကြားပါတယ်တောင်တရုတ်ပင်လယ်ဘူးလေဒီရုပ်ကအကုန်လုံးဒူပိုင်နေဟိုကျွန်တော်တို့တခြားနိုင်ငံတွေကလည်းသူတို့ပိုင်နေအငင်းပွားနေတဲ့အခါမှာဖိလစ်ပိုင်နိုင်ငံကလည်းသူတို့ကျွန်တော်တို့နိုင်ငံကခုံရုံးတို့ပြောတဲ့အစ်မြင့်တဲ့ခုံရုံးကိုတိုင်တန်းနဲ့တင်ပြတယ်အဲဒီခါမှာကျွန်တော်တို့စလုံးကကြားလိုက်ရပါတယ်မီဒီယာတစင်ကျွန်တော်တို့ဖိလစ်ပိုင်နိုင်တယ်လို့ပြောတယ
်ဟို
အဲ့ဒီဟာကိုလည်းအခုတရုတ်ကမလိုက်နိုင်ဘူးဆရာရယ
်ဟုတ်ကဲ့
အဲ့ဒီကြတော့လေကျွန်တော်တို့ဒီဂရီကုတ်တွေကလွန်ခဲ့တဲ့အာဏာရှင်အစိုးရချုပ်ဆိုခဲ့တဲ့ဂရီကုတ်တွေကိုကျွန်တော်တို့ဒီနေ့မြန်မာလူထုကရွေးချယ်ထားတဲ့အစိုးရမလိုက်နိုင်ရင်ဘလို့ဖြစ်နိုင်မှာလဲအဲ့ဒါလေးသိချင်တာပါဆရာ
ဟုတ်ကဲ့ကျေးဇူးပါဆွေးနွေးပွဲအတွက်ကိုနောက်ထပ်စာရေးပို့ထားတာတချို့ရှိပါတယ် Facebook ကပို့ထားတဲ့စာတချို့ပါနားလောက်ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်အဲတယောက်ကတော့ဒေါက်တာကျော်ရှင်ပါရှင်ဖွံ့ဖြိုးရေးအထူးလိုအပ်ပြီးလုပ်ကိုလုပ်ရမှာပါမြန်မာတွေဟာမိမိ
အော်ဟာဖတ်ပြီးသွား
ပြီဟုတ်ကဲ့ဟုတ်ကဲ့အနောက်တယောက်ကကိုအောင်ကျော်ပါတခုလိုချင်ရင်တခုတော့ဆွန့်လို့နင့်နာခံကြရတာလောကဓမ္မတာတရားပါပဲတဲ့အကျိုးများရချင်ရင်အပွန်းပဲတော့တီးခံရမှာပါဆုံးရှုံးနိုင်ခြင်းအ ਨੇ စုံဖြစ်အောင်စီမံရမှာပါတဲ့ဂျပန်ဆူနာမီကိစ္စစဉ်းစားကြည့်ပါအနှုမြူတပေါင်းဖို့မလုပ်ရရင်လျှက်စစ်ပါဝါဘဲကရမလဲနိုင်ငံရဲ့လျှက်စစ်ပါဝါရဖို့လှုပ်ခဲကြတယ်ဒါကိုကြည့်ပါမာဒလာမန္တလာဒုတိယကမ္ဘာစစ်ရှုံးနိုင်ငံကယနေ့ခေါင်းမော့နေနိုင်ပါပြီ။ကဲဘာလုပ်ကြမလဲတဲ့အမောင်တဲမှာချောင်ခိုငိုက်ပြီးတော့အိတ်နေရင်တော့သူများစားတာခံရမယ်ပြင်းပြင်းထန်ထန်စဉ်းစားကြပါလို့ရေးထားပါရရှင်
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီဦးဆိုင်ဆန်ရေးကိုပြန်ပြီးဆက်သွယ်လို့ရပါပြီ။ဦးဆိုင်ဆန်ရေးကတော့ဒီရှမ်းတောင်သူလယ်သမားကွန်ရက်ကဖြစ်ပါတယ်။ဆိုတော့ဦးဆိုင်ဆန်ရေးဆက်သွယ်ကျွန်တော်တို့ဦးဆိုင်ဆန်ရေးနဲ့ဆက်သွယ်ပြတ်သွားလို့ပါ။ဟိုဆက်သွယ်ဦးဆိုင်ဆန်ရေးအေးကိုပဏာမအနေနဲ့ဆွေးနွေးစေချင်တာကကျွန်တော်တို့ဖွံ့ဖြိုးရေးစီမံကိန်းတွေဆိုတာရေဦးအားဖြင့်တိုင်းပြည်ဖွံ့ဖြိုးအောင်ရည်ရွယ်တာပါပဲ။ဒါပေမဲ့ဒါတွေကိုလူတွေမကြိုက်နိုင်ဖြစ်နေတာ။ဘာကြောင့်များလဲဆိုတော့အရင်ဆွေးနွေးပြပါခင်ဗျာ။
အဲ့ဒါကြတော့ကျွန်တော်ဟိုအကျေတဝင်းတော့မရှိနေလို့ပြကျွန်တော်ဒီတောင်ွေပိုင်လဲနဲ့ပတ်သက်တဲ့အပဲကျွန်တော်
ဟုတ်ကဲ့ပြောပါခင်ဗျာဟုတ်ကဲ့
အော်ဘယ်ကကျွန်တော်ရှမ်းတောင်သူတွေအများကြီးနေနေတယ်ဗျကျွန်တော်ရှမ်းတော့ကပါဒီဘော
ဟုတ်ကဲ့
ကြားပါတယ်နော်
ဟုတ်ကဲ့ကြားပါတယ်ဦးဆိုင်ဆိုင်ပြောပါခင်ဗျအ
ော်ကျွန်တော်ဒီပိုင်လဲဖြတ်တန်းတဲ့ယူအားတွေအများကြီးနေလာမှုရှိတယ်ဗျာအင်းတလုံးဆိုရင်အင်းရောမျိုးဆိုဆက်ငါတင်းတဲ့ရောတိတိလေဗျာ
ဟုတ်ကဲ့
ဟုတ်ကဲ့အခုကဒီအင်းခဲရတဲ့လူတွေဆိုရင်ဒုက္ခရောက်တာပေါ့ဗျာအင်းနဲ့ဓမ္မဆောက်နိုင်နေနေရလဲမဝယ်နိုင်အဲ့လူအများကြီးခက်ခဲကြုံနေဗျာ
ဟုတ်ကဲ့ကျေကျေးဇူးပါဦးဆိုင်ဆိုင်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဦးဆိုင်ဆိုင်ကျွန်တော်တို့နောက်ထပ်အခုဒီမှာကျွန်တော်တို့ဆွေးနွေးပွဲအတွက်ကို Facebook ကနေပေးထားတဲ့ပုံစံတွေရှိပါသေးတယ်နောက်လောက်ပဲဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့နောက်တရားဖော်မှာမလား
ဟုတ်ကဲ့ဦးဆိုင်ဆိုင်ဟိုတယ်လီဖုန်းခိုင်းထားပါခင်ဗျရပါတယ
်ဟုတ်ကဲ့ရှင်အဲ Facebook ကဒီတယောက်ကတော့ဒေဇာလင်းလို့ခေါ်ပါတယ်နိုင်ငံဖွံ့ဖြိုးရေးအတွက်စွမ်းအင်လိုအပ်ချက်ကိုဖြည့်ဆည်းဖို့စီမံကိန်းတွေတိဆောက်အကောင့်ထဲပေါ်တဲ့အခါကြောင်မီသွေးကထုတ်ယူတဲ့ထားအပေးစက်ယုံတွေကစိုးကြိုများစေပါတယ်ဒါကြောင့်ဒီလိုစက်ယုံမျိုးတိဆောက်ဖို့ကိုတော့အားမပေးပါဘူးနိုင်ငံဖွံ့ဖြိုးတိုးတက်မှုအမြန်ဆန်တဲ့တုံနေနေတယ်ဆိုတာကလည်းလျှက်စစ်စွမ်းအင်သုံးဆွဲနိုင်မှုအပေါ်မှာတည်မီနေတယ်လို့ယူဆမိတယ်။ဒီလိုအပ်တဲ့လျှက်စစ်စွမ်းအင်ကိုရေအားလျှက်စစ်နဲ့သဘာဝတန်ခွေစွန့်ပစ်ပစ္စည်းလောင်စာတွေကပဲအဓိကထုတ်ယူသုံးဆွဲမှာတင့်တော်မယ်လို့တွေးမိပါတယ်။ဖွံ့ဖြိုးရေးလုပ်ငန်းတစ်ခုကိုအကောင့်ထဲပေါ်တဲ့နေရာမှာဆုံးရှုံးပျက်စီးမှုကတော့တွန်တွဲပြီးပါတတ်ပါတယ်။ပြည်သူတွေအပိုင်းကလည်းပဲထစ်ကနေဆိုကန့်ကွက်တာတွေမလုပ်သင့်ပါဘူး။လောလောဆယ်ဆုံးရှုံးလိုက်ရတာနဲ့နောင်ထွက်ပေါ်လာမယ့်အကျိုးအမြတ်ကိုချင့်ချိန်ပြီးမှကန့်ကွက်စေချင်ပါတယ်။ထို့အတူပဲအစိုးရဘက်ကလည်းပဲရေကာတာတည်ဆောက်မဲ့စီမံကိန်းတစ်ခုကိုချမှတ်တော့မယ်ဆိုရင်တဘာဝဝန်းကျင်ထိခိုက်မှုအ ਨੇ စုံနေရာကိုရွေးစေချင်ပါတယ်။သို့တော့အရေးကိုလိုချင်နေဘူးကားဆောင်ဆိုတဲ့စကပုံအတိုင်းဖွံ့ဖြိုးတိုးတက်မှုအတွက်စွမ်းအင်ကဏ္ဍဖွံ့ဖြိုးစေချင်ရင်တော့ရေကာတာများများတည်ဆောက်မှလာလိုအပ်သောစွမ်းအင်ကိုဖြည့်ဆည်းနိုင်မယ်လို့ယူဆမိပါကြောင်းဆိုပြီးတော့ရေးထားပါရရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဆိုတော့ဟိုတခုရှိတာပေါ့လေဒီတဘာဝပတ်ဝန်းကျင်ကိုထိခိုက်မှဆိုလို့ကန့်ကွက်တာတွေရှိတယ်။ဆောစောဦးဆိုင်ဆိုင်ကြီးလည်းပြောသားပါတယ်ဒေသခံတွေဟိုအတွက်ကိုတော်တော်ဒုက္ခရောက်တယ်ဆိုတော့ဒီလိုလူမှုအတိုင်းအဝန်းကိုထိခိုက်မှဆိုလို့မကြိုက်တာတွေရှိတယ်။ဒါပေမဲ့ဖွံ့ဖြိုးလာရင်လည်းတစ်ဖက်မှာဟိုခံစားရမယ့်ကိစ္စတွေရှိနေတာတွေရောဟိုထက်မတွက်တင်ဘူးလားဆရာဦးဖေတန်သဘောထားဆွေးနွေးပြပါအောင်ခင်ဗျာ
။ဒါကတော့ကျွန်တော်တို့ဒီဖွံ့ဖြိုးရေးလုပ်ငန်းနဲ့ဒီအဲ့လိုထိခိုက်နေတာမျိုးတွေဆိုတော့ဟိုအနည်းငယ်အများအာချိမှာပါပဲဒါမဲ့လောလောဆယ်ဘဝရည်ရည်အတွက်အခက်အခဲဖြစ်သွားတဲ့သူတွေကိုတော့ကျွန်တော်တို့မေ့ထားလို့မရဘူးဟိုဆိုတော့နိုင်ငံတစ်နိုင်ငံလုံးတိုးတက်လာမဲ့အတိုင်းအတာမှာရေရှည်သွားရမယ့်ကိစ္စဖြစ်တယ်ဥပမာအရင်ဆိုရလက်ချက်တွေကတော့ကျွန်တော်တို့စီမံကိန်းအများကြီးလုပ်ခဲ့တယ်အဲဝင်ငွေလည်းအများကြီးရခဲ့တယ်ဒါမဲ့နိုင်ငံတိုးတက်သလားဆိုရင်တော့အဲ့ဒါကြီးကမိခွန်းကြီးဖြစ်လာတယ်အဲဆိုတော့လောလောဆယ်နိုင်ငံတိုးတက်ဖို့ဆိုတာကရေရှိသွားရမယ့်ကိစ္စဒီမှာဘဝပြည့်နေတာကလက်ရှိအဲ့ဒီဒေသမှာနေတဲ့ဒေသခံတွေရဲ့ကိစ္စအဲတော့အဲ့ဒီပေါ်မှာကျွန်တော်တို့လုပ်ငန်းတစ်ခုကိုစတင်တော့မယ်ဆိုရင်ဒေသခံတွေခုနကဒီမှုပဝင်ချင်းနော်တဘာဝပဝင်ချင်းမပြည့်စုံအောင်ဒီကုမ္ပဏီတွေပေါ့နော်နောက်ပြီးနိုင်ငံတော်အစိုးရဒါတွေကိုကြိုတင်ကာကွယ်ဖို့စီမံရေးချဖို့ဒေသခံတွေကိုရှင်းပြဖို့အများကြီးလိုအပ်တယ်ဒုတိယချက်အဲ့ဒါကိုအဲလောက်ကရန်ဖြစ်လာတဲ့အချိန်ခါမှာလည်းအဲ့ဒီဆိုးကျိုးတွေပေါ်လာတယ်အဲ့ဒီဆိုးကျိုးတွေနဲ့ပတ်သက်ပြီးတော့လည်းကာကွယ်ဖို့အစီအစဉ်တွေလုပ်ထားတင်တယ်အဲနောက်ပိုင်းမှာဖြစ်ပေါ်လာမဲ့ဆိုးကျိုးတွေဘေးအတွက်အဲဆိုးကျိုးတွေအတွက်လည်းကျွန်တော်တို့အစိုးရနဲ့စီမံကိန်းတွေလုပ်ထားရမယ် ဆိုတော့တော့လည်းလိုရမှာကတော့ဒီဒေတာဆန်ရဲ့မျက်နှာရည်ကိစ္စတွေမှာစာဝန်ကြီးကအစနော်ဒူဒူဒေတာရဲ့ဖွံ့ဖြိုးရေးအစအဲ့ဒါတွေကိုနိုင်ငံတော်ကပလန်ချပြီးတော့ဟိုလုတ်ပြနေတယ်လို့ကျွန်တော်တို့မြင်တယ်။တနိုင်ငံလုံးဖွံ့မဖြိုးခင်သူတို့ဒေတာမှာထိခိုက်ပျက်စီးမှုတွေကိုကျွန်တော်တို့ကြိုတင်ကာကွယ်ရမယ်။သူတို့ဒေတာရဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုကျွန်တော်တို့ဟိုစီမံကိန်းတွေပလန်ချပြီးတော့လုပ်ဆောင်ရမယ်။အဲ့ဒီအပိုင်းကအရေးကြီးပါတယ်။ပြီးတော့ကျွန်တော်တို့ကဟိုနောက်မှဖြစ်လာမယ့်ကိစ္စကတော့ထားပါတော့လောလောဆယ်ဒီလူတွေကဘဝမပြတ်ဘူးတော့အစိုးရမှာလုံးဝတာဝန်ရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ဆရာဦးပထန်ကျေးဇူးပါ။ကျွန်တော်ဦးဆိုင်ဆိုင်ရေးကိုလည်းပြန်ပြီးမေးချင်ပါတယ်။ဦးဆိုင်ဆိုင်ရေးကိုအနေနဲ့အခုဆက်ဆော့ပြောသလိုပေါ့လေဒေသခံတွေဟိုဒုက္ခရောက်ကြရဲအခုဒီစီမံကိန်းတွေစမယ်ဆိုတော့ရွှေရပြောင်းသွားပေါ့လေမြေသိမ်းရသိမ်းကိစ္စရဲ့ဆိုတော့ဒီနေရာမှာဦးဆိုင်ဆိုင်ရေးကိုအနေနဲ့ဟိုဒီရှိမှာတော့ဖွံ့ဖြိုးရေးလုပ်ငန်းတွေဆိုတော့ဒေသတွင်းမှာတိုင်းပြည်အတွက်ကောအကျိုးရှိကောင်းရှိနိုင်တဲ့စီမံကိန်းတွေဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါပေမဲ့လက်တလောဆော့ဆော့ဆရာဦးပေသန်းကတော့ဆွေးနွေးသွားပါတယ်ဒီလူတွေရဲ့စာဝတ်နေရေးနေထိုင်စတဲ့ဒီလိုကြုံလာတဲ့ပြဿနာတွေဖြေရှင်းဖို့ဆိုတော့ဦးဆိုင်ဆိုင်ရေးတို့အနေနဲ့ကတော့ကိုယ်တိုင်လက်အိုက်ဒေသမှာရှိနေတဲ့ဒေသခံတွေအနေနဲ့ဟိုဘယ်လိုမျိုးအခုလက်တလောဖြစ်နေတဲ့ကြုံနေရတဲ့ပြဿနာတွေကိုဟိုအစိုးရပဲဖြစ်ဖြစ်ပေါ့လေဒီသက်ဆိုင်ရာကုမ္ပဏီတွေလုပ်ငန်းတွေပဲဖြစ်ဖြစ်ဘယ်လိုမျိုးတာဝန်ယူစေခြင်းလဲဘယ်လိုမျိုးဖြေရှင်းပေးစေခြင်းလဲ
အဲဒီမှာလည်းကျွန်တော်တခါမိပြီဗျာဒီတော့ရှမ်းပြည်နယ်ဝန်ကြီးချုပ်မှတခါသာတော့တင်ပြီဒီကိစ္စကဒီဒါဝန်ယူမှုကရှမ်းပြည်နယ်အစိုးရဒါဝန်ယူလားဒါမှမဟုတ်နိုင်ငံတော်ကဒါဝန်ယူတာဒါမှမဟုတ်လဲဒီရုပ်ပိုင်လိုင်းကဒါဝန်ယူလားအဲဒီမှာကျွန်တော်သာတော့တင်နေတယ်ဒါမှအကြောင်းမပြမှုကကျွန်တော်ဘာဖြစ်လဲ2013ဤပြီလား9ရက်မှာကျွန်တော်တော့တင်ပြတယ်ရှမ်းပြည်နယ်ဝန်ကြီးချုပ်ပါမလည်းအကြောင်းမပြမှုက
ဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်တို့အခုတော့ဒီ Facebook ပေါ်ကလာတဲ့စာတချို့ထပ်ပြီးပေါ်ပြခြင်းပါတယ်ဒီဇောင်းကတော့ဟိုကိုထွန်းမြင့်ရဲ့ email ပါကိုနန်းလောင်မှာဖတ်ပြပေးပါဦးခင်ဗျစာတော့နည်းနည်းရှည်တယ်သူစား
ဟုတ်ကဲ့အစိုးရလုတ်သမျှကိုပြည်သူတွေကလိုက်ကန့်ကွက်နေတယ်လို့တချို့ကပြောနေကြတာကြားတော့စိတ်မကောင်းဖြစ်ရပါတယ်ပြည်သူတွေဘက်ကကန့်ကွက်ရတဲ့အခြေအနေရှိနေပါတယ်အရင်ကအစိုးရများရဲ့စီမံကိန်းများဟာပြည်သူတွေအတွက်အကျိုးမရှိတဲ့အပြင်နှီးမျိုးစုံနဲ့လဲသိမ်းရသိမ်းမှုများအပါအဝင်လူခွင့်ရေးချိုးဖောက်မှုများစွာကျူးလွန်ခဲ့တာပါအစိုးရလုတ်သမျှစီမံကိန်းကြီးများဟာပွင့်လင်းမြင့်တမှုမရှိခြင်းကလည်းပြည်သူတွေကန့်ကွက်ရမယ့်အချက်တစ်ချက်ဖြစ်ပါတယ်ရရှိလာတဲ့အမြတ်အစွန်းတွေကိုလည်းပြည်သူတွေမခံစားခဲ့ရပါဘူး။ဖွံ့ဖြိုးရေးစီမံကိန်းတွေဘလောက်လောက်လောက်ပြည်သူတွေကတော့ဆင်းရဲနေတော့မို့ပြည်သူတို့အနေနဲ့တကယ်၍အစိုးရကစီမံကိန်းကြီးတွေလုပ်မယ်ဆိုရင်ပွင့်လင်းမြင်သာရှိစွာလုပ်ရမှာဘာလုပ်မှာလဲ၊ဘသူနဲ့လုပ်မှာလဲ၊ဘယ်ဒေသမှာလုပ်မှာလဲ၊အမြတ်အစွန်းဘလောက်ရှိမှာလဲ၊ပြည်သူတွေအတွက်ကောင်းကျိုးဆိုးကျိုးဘလောက်ရှိနိုင်လဲ၊တဘာဝပတ်ဝန်းကျင်ဘလောက်ထိခိုက်နိုင်လဲစသည်ကစားလို့ပြည်သူကိုပွင့်လင်းမြင်သာစွာခြားပြစေချင်တာပါ။အရင်အစိုးရဆက်ဆက်ကပြည်သူတွေရဲ့သဘောထားကိုပြစ်ပယ်ခဲ့လို့ပြည်သူများရဲ့အကျိုးတိုင်းပြည်တိုးတက်မှုမရှိခဲ့တာလူတိုင်းသိပါ။ယခုအစိုးရတည်လက်ထက်မှာတိုင်းပြည်နဲ့ပြည်သူအကျိုးကိုရှေ့ရှုသောအဖြစ်ပြည်သူများရဲ့သဘောထားကိုအလေးထားစေချင်ပါတယ်။တိုင်းရင်းသားဒေသတွေမှာပြုလုပ်မဲ့အကြီးစားစီမံကိန်းတွေဆိုရင်ပြည်내သားများ၏သဘောထားကိုအဓိကအလေးထားသင့်ပါတယ်။ဥပမာမြစ်ဆုံစီမံကိန်းလိုကချင်ပြည်내မှာရှိတဲ့တိုင်းရင်းသားတွေဘာမှမသိလိုက်တာမျိုးမဖြစ်စေချင်ပါဘူး။နောက်ဆုံးအနေနဲ့တောင်းဆိုချင်တာကတော့အစိုးရအနေနဲ့စီမံကိန်းလုပ်မယ်ဆိုရင်ပြည်သူများအပေါ်ပွင့်လင်းမြင်သာမှုရှိပေးပါ။ပြည်သူသဘောထားကိုအလေးထားပါလို့တောင်းဆိုချင်ပါတယ်တဲ့ရှင
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်နောက်တစ်ယောက်ကတော့ Facebook ကနေပို့ထားတာပါ။သူကတော့သူ့ရဲ့အကောင့်ကတော့ဥညာဏဒဇရိုးတရုတ်ဆိုတဲ့အကောင့်ပါရှင်ပါ။သူကတော့ဆောက်လုပ်မဲ့နေရာဒေသခံတိုင်းရင်းသားပြည်သူတွေအတွက်ဒေသဖွံ့ဖြိုးရေးကိုရေရိုးရေရှည်ဘယ်လိုပဲပုံလုပ်ပေးမယ်။ဒေသခံတွေအတွက်ရေရိုးအလုပ်ကိုင်ခွင့်လန်းဘယ်တိုင်းသာတိရစေရမယ်။ကျန်းမာရေးကဏ္ဍပညာရေးကဏ္ဍမှာလက်တွေ့ဘယ်ခြေနေတိရောက်ရေရိုးအမကန့်ချက်တွေပေးမယ်။စသဖြင့်တာဝန်ရှိသူတွေကကွင်းစင်ပြီးဒေသခံပြည်သူတွေကိုသဘောပေါက်နားလည်အောင်ရှင်းပြပေးမယ်။ရေရှည်အတွက်လည်းပြုလုပ်ရမယ့်စီမံကိန်းရဲ့ရာခိုင်နှုန်းဘယ်လောက်ကိုဒီဒေသဖွံ့ဖြိုးရေးမှာအသုံးပြုမယ်။စသဖြင့်အမကန့်ချက်ပေးပြီးရှင်းပြနိုင်တော့အဆင်ပြေမယ်လို့ထင်ပါတယ်။ပြည်သူအများစုဒေသခံတွေစိုးရိမ်နေတာကကိုယ့်ဒေသကဟာတွေအကုန်လုံးထောက်ယူသွားပြီးပြည်ထောင်စုဆိုတဲ့နာမည်တက်လောက်သွားဒေသခံတွေကြတော့မြင်သာမြင်မကျင်ရတဲ့ဘဝရောက်နေရလို့ဘောမထူနိုင်လားလို့ထင်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဆရာဦးပေသန်းကြီးဟိုဒီနေရာမှာလဲအဲ့လိုပေါ့လေဟိုတချို့ကဟိုအကျိုးကျေးဇူးတွေရှိကောင်းရှိမယ်ဒါပေမဲ့လဲအကျိုးကျေးဇူးတွေဒေသခံတွေကရပါမလားဆိုပြီးစိုးရင်ချက်တွေလည်းရှိနေတယ်ဆိုတော့အခုဆိုရင်ဒီဆရာဦးစီမှာလည်းဒီကြောက်ဖြူစီမံကိန်းတွေစမယ်ဆိုတော့ဒီလိုစိုးရင်ချက်တွေနဲ့ပတ်သက်လို့ရောကျွန်တော်တို့ဟိုဘယ်လိုကာကွယ်သွားနိုင်မလဲ
ကျွန်တော်တို့ဒီကြောက်ဖြူအစည်းအဝေးကိုတော့ဟိုကျွန်တော်တို့စတင်ပြီးတော့လှုပ်ဆောင်မယ်ဆိုတော့ဒီဆိုဂျူကတော့ဟိုတိတ်မမြင်ရသေးဘူးเนาะညီလားညီတိတ်မှုတွေကတော့အဲ့ဒီမှာစနေပြီကျွန်တော်တို့မတီးချိုးပုံပဲကြည့်ပါအာရေလံတဘာဝတံငွေလိုင်းတိဆောက်တယ်အဲ့အဲ့ဒီမှာမြေတိတ်မှုတွေရှိရယ်နောက်ပြီးတော့ဟိုဒီပတ်ဝန်းကျင်ကအကြောင်းအရာတွေပြည့်စည်ရယ် ဒီလူကားတွေလုပ်ငန်းခွင်တွေမှာပြက်စီးရဆိုးကျိုးတွေအများကြီးခံပြရဟိုကြုံကြရတာပေါ့ဗျာပြီးတော့ဒေသခံတွေအလုတ်ကင်ခွင်းသားကြပြန်တော့သူတို့ကအလုတ်ကျန်းသမားတွေပဲရှိကြတယ်အဲသူတို့တရုတ်ပြည်ကလာတဲ့ပညာရှင်တွေကပဲအဲဒီတပ်ပြီးပညာရှင်တွေကပဲအကုန်လုံးကိုလုပ်သွားတယ်ဆိုတော့ဒေသခံတွေမှာအလုတ်ကင်ဖွံ့ဖြိုးမှုကလည်းမရှိဘူးဗျအဲနောက်ပိုင်းအကျိုးဆက်တွေကဘယ်လိုဖြစ်လာမလဲဆိုတော့ကျွန်တော်မှန်းဆလို့မရသေးဘူးဥမာရင်းနှီးတင်းမိုးတွေရောက်လာတယ်အဲတင်းမိုးတွေပေါက်မယ်ရင်းနှီးတွေယိုဖိတ်မယ်အဲဒီကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်ရေပြင်တစ်ခုလုံးဟာညံ့ရည်ပြင်ဖြစ်ပြီးတော့ရခိုင်ဒေသခံတစ်ခုလုံးဒေသတစ်ခုလုံးကဘုန်းနာလို့စီးပွားပြက်သွားနိုင်တယ်ဘောကပြက်သွားနိုင်တယ်အဲဒါမဲ့အဲ့ဒီကထွက်တဲ့အကျိုးအမြတ်ကိုဒီနေ့ထက်ကြီးရခိုင်ပြည်သူတွေဘယ်လောက်ရမှန်းလဲမသိရခိုင်ပြည်နယ်ကဘယ်လိုသုံးမှန်းလဲမသိဘယ်လိုသုံးလာမယ်ဆိုတာလည်းမရှင်းပြဘူးအဲကျွန်တော်တို့ဒေသကခုနကလိုပေါ့ဗျာအသေးဦးတွေကိုနှိပ်စားတယ်လို့ကျွန်တော်တို့ခံစားရတယ်အဲဒီပေါ်မှာလည်းမကျေနပ်မှုတွေကန့်ကွက်မှုတွေနိုင်ငံရေးအများကြီးဖြစ်ပေါ်ပါတယ်အဲအဲ့လိုပုံစံမျိုးဟိုနမူနာယူပြီးတော့ဒီဒေသအတွက်ကျွန်တော်တို့ဘယ်လောက်ဒီကရတဲ့ငွေကိုဘလောက်စိုက်သုံးမယ်အဲဘလောက်ဒီဒေသဖွံ့ဖြိုးရေးကိုလှုပ်ဆောင်မယ်ဆိုတာမျိုးနဲ့ပြည်သူတွေကိုပြန်လဲပြီးတော့ဒုက္ခတွေကိုပြန်ကုစားပေးမယ်ဆိုရင်ဒါမပြေလည်စရာအကြောင်းမရှိပါဘူးအဲ့လိုမဟုတ်ပဲနဲ့ရသမျှငါတို့ယူမယ်မင်းတို့ဘာလို့ရှင်လဲဆိုတဲ့သဘောမျိုးနဲ့ခက်မိတ်မိတ်လေးဆက်ဆံနေမယ်ဆိုရင်တော့အာဒါကဒီလမ်းတွေကဘယ်တော့မပြည့်ဘူးဖယ်ရယ်ဆိုတာကြီးကလည်းဘယ်တော့မှရလာမှာမဟုတ်ဘူးအဲအဲ့ဒါတွေကစပြီးတော့ကျွန်တော်တို့ကျေးဇူးရပါတော့။ဟောဒီကိုပိုင်ဒီတရားစားရအရင်မြစ်တွေကိုကျွန်တော်တို့တုံးရင်လည်းဒါတိုင်းသားအကုန်လုံးရဲ့ဆန္ဒပါပဲ။ဒေသခံအကုန်လုံးရဲ့ဆန္ဒပါပဲ။အဲ့လိုဖြင့်ဒီဝင်ငွေတစ်ဖက်တစ်လမ်းကကုစားပေးနိုင်။သူတို့ဒေသရဲ့ဖွံ့ဖြိုးမှုတွေကိုလုပ်ပေးနိုင်မယ်။အဲသူတို့အနာဂတ်လူငယ်တွေရဲ့မျိုးဆက်တွေရဲ့ဘဝတွေကိုထူထောင်ပေးနိုင်မယ်ဆိုရင်တော့ဟောဒီကိစ္စကတဖြည်းဖြည်းဟာလာကျွန်တော်တို့ပြောစရာတောင်မလိုပဲနဲ့ငြင်းငြင်းချမ်းချမ်းဖြစ်သွားမယ်အဲ့လိုကျွန်တော်တို့ကတော့ယူဆပါတယ်လက်ခံပါတယ်နော
်။ဟုတ်ကဲ့ကျေးဇူးပါ။နောက်တစ်ခုရှိတာဒီဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့တိုက်ဆက်ဆက်နေတဲ့ဒီတရားစာတာနဲ့ရင်းမြစ်တွေကဒီပိပကတ်တွေဖြစ်အောင်အားပေးတယ်အထူးသဖြင့်ဒီတန်းသားလေတာဒေသတွေမှာဆိုရင်လက်နက်ကန်ပိပကတ်တွေဖြစ်ရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်ဆိုပြီးတော့တချို့ပြောတာဆိုတာရှိပါတယ်ဆိုတော့ဒီလိုပေါ့လေဒီဖွံ့ဖြိုးရေးစီမံကိန်းနေနဲ့ဒီလက်နက်ကန်ပိပကတ်တွေချာမှာဟိုဆက်နွယ်မှုတွေကတကယ်ပဲကြီးကြီးမားမားရှိနေလားကျွန်တော်ဦးဆိုင်ဆန်ရေးသဘောထားကိုကြားချင်ပါတယ်ဦးဆိုင်ဆန်ရေးကဒီမှာဟိုပိုက်လိုင်းဖောက်လုပ်တဲ့စီမံကိန်းတွေမှာလည်းထိတွေ့နေတယ်ဆိုတော့လေ
โอเคပါโอเคပါကျွန်တော်ထင်တာဒီတောင်ွေပိုက်လိုင်းကအန္တရာယ်ကြီးမဆုံးလို့ကျွန်တော်ထင်တာပဲအန္တရာယ်ဒုက္ခမိမိတွေ့နေတာပေါ့ဗျာအဲလိုအခုရွာကြားလို့ဘာလို့ဖြတ်လာတာတော့အဲမလွယ်တော့ဘူးလေဗျာ
ဟုတ်ကဲ့
ဒီဘက်မှာဆိုရင်ပေါ်ကျူတမိုင်းမင်းဖျားကြီးမှာအဲ့နာစားတွင်းနဲ့ကတ်ကိုင်ငါဆယ်လောက်ပဲကတ်ပြီးတော့မြုပ်သွားတာဗျာဒီတမိုင်းမင်းပေါ်ကျူဖျားကြီးမှာကိုင်ငါဆယ်လောက်ပဲ
ဟုတ်ကဲ့
လည်းနဲ့ဘာမှမကွာဘူးအဲ့မှာဖြတ်လာတာ
ဟုတ်ကဲ့ကျေးဇူးပါ
ဒီတဲ့ရွာကျွန်တော်နားလွယ်ရှင်လေးရွာကြားထဲဖြတ်တာ
ဟုတ်ကဲ့
ဒီကြီးမဆင်းမကြာကျွန်တော်လို့တွက်ဆတာပဲ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်ဒီမှာဟိုတော်တက်ရှင်နေပေးထားတဲ့စာတချို့လည်းကျွန်တော်တို့ဖော်ပြခြင်းပါတယ်တယောက်ကတော့ Facebook ကပါသူကတော့ကန်ကန်ထွန်းဆင်ဖြူတော်ဆိုတဲ့ account ပိုင်ရှင်ပါသူကတော့မြန်မာပြည်မှာစောက်လူရေးပိုင်းမှာပဲဖြစ်ဖြစ်ရင်းနှီးမှုအပိုင်းမှာပဲဖြစ်ဖြစ်ပေါ်တဲ့ allergy မလောက်ပါနဲ့လုပ်ငန်းတစ်ခုကိုစလုပ်ပြီးဆိုရင်အောက်ခြေကမှန်မှန်ကန်ကန်လေ့လာကြည့်ပြီးသိကြပြီးဆိုမှထိရောက်ပြီးအောင်လုပ်ရပါမယ်ဒါမှရင်းနှီးမြုပ်နှံသူတွေပေါများတဲ့ပေါများအောင်ကျွန်တော်တို့ဆွဲဆောင်နိုင်မယ်အောက်ခြေမှာကြော်ခွက်လာရင်မဖြစ်သင့်တဲ့ပြဿနာတွေဖြစ်ပြီးအချိန်ကုန်လူမောဘသူ့အတွက်ပဲဖြစ်ဖြစ်နင့်နာစီပါတယ်။နောက်ဆက်လောက်အောင်ရင်းနှီးမြှုပ်နှံမှုတွေကလူမှုလူနေမှုအတွက်မြေမြဆန်းဆန်းပြောင်းလဲအောင်လက်တွေ့လုပ်နိုင်ရမယ်။ဒါမှလည်းရင်းနှီးမြှုပ်နှံသူတွေမြန်မာနိုင်ငံကိုစိတ်ဝင်စားမှာပါတဲ့။နောက်တစ်ဆောင်လည်းရှိပါသေးတယ်ခင်ဗျ
။ဟုတ်ကဲ့။သူကတော့ဒေါခင်မျိုးဆွေပါ။ညီမျိုးစုံနဲ့လက်ဖြားခံခဲ့ရဘူးတဲ့အောက်ခြေပြည်သူအများစုဟာအခြေခံလိုအပ်ချက်ကိုမှမပြည့်စုံတဲ့ဘဝမှာလှုပ်တင်လှုပ်ထိုက်တဲ့အလို့ဟုတ်မဟုတ်ဆိုတာကိုတေချာမသုံးသပ်ပဲအတန်ကြဲကြဲအော်ရက်ဖက်ကိုလိုက်နေကြတယ်လို့ထင်ပါတယ်။မာရွတ်နဲ့လောက်ရက်ကိုမကန့်ကွက်မရင်အမားကျူးလွန်သူကိုထတ်ကျူးလွန်မှုအားပေးရာရောက်သလိုမှန်နေတဲ့အလို့ရက်ကိုကန့်ကွက်မရင်လဲကျင့်ဝတ်နဲ့ညီတဲ့လူကောင်းတွေကအထင်သေးသွားပြီးတော့လောဘသမားတွေကတော့ကိုရမယ့်ဟာကိုတော့နားမလဲတဲ့လူတွေဒီလိုလူမျိုးတွေကိုလက်ဖြားရမယ်ဆိုပြီးခေါင်းပုံဖြတ်ခံရမယ်ဆိုတာကိုအောက်ခြေလူရန်စားတွေတည်အောင်တေချာရှင်းပြဖို့လိုပါတယ်တဲ့ကိုရပိုင်ခွင့်ကိုတေချာမသိပဲတလွဲတွေဆန္ဒပြနေရင်ကျင့်ဝတ်နဲ့ညီတဲ့လုပ်ငန်းတွေရောက်လာမှာမဟုတ်ပဲမတော်မတရားလုပ်မဲ့သူတွေရောက်လာဖို့များပါတယ်ပြည်သူတွေကိုပညာပေးတဲ့နေရာမှာတရုတ်ပြည်ကတိတ်တော်တာသူတို့ဖြစ်ချင်တဲ့အတွေ့အခေါ်ကိုစကလုံးလှလှလေးတွေသုံးပြီးကိုယ့်ကပတ်ကနဲ့မီဒီယာမျိုးစုံကနေပြီးပြည်သူတွေကောင်းတဲ့ရိုက်ထည့်ပေးလိုက်တာပဲကျမတို့နိုင်ငံမှာအသိပညာပေးလုပ်ငန်းတွေကိုအချိန်အဟုန်နဲ့စနစ်တကျလုပ်တင်တယ်လို့ထင်ပါတယ်ဆိုပြီးတော့ရေးထားပါရရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီလိုစီမံကိန်းတွေလုပ်တဲ့နေရာမှာဒီပေါ်လီဟိုဟိုနိုင်ငံတကာလူတွေဟိုဆွဲဆောင်တာတော့မှန်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီဟိုအစိုးရရောသက်ဆိုင်ရာလုပ်ငန်းတွေရောပွင့်လင်းမြင်သာမှုရှိဖို့အရေးကြီးရယ်ဆိုတော့လေကျွန်တော်တို့ဒီအရင်ကြုံခဲ့ပြီးတဲ့စီမံကိန်းတွေမြင့်ဆုံလို့ပြဿနာမျိုးတွေမှာကျွန်တော်တို့တွေးခဲ့ပြီးပါပြီဆိုတော့ဒီနေရာမှာဆရာဦးပေသံကိုကျွန်တော်တို့အစီအစဉ်အဆုံးသတ်ခင်မှာတစ်ချက်မေးချင်တာရှိပါတယ်ဆိုတော့ဒီလိုပေါ်လီပွင့်လင်းမြင်သာမှုတွေရှိဖို့တော့နောက်ဒေသခံတွေအရေးကိစ္စကိုထက်သွင်းစဉ်းစားဖို့လို့တကယ့်ကိစ္စမျိုးတွေကိုခံခဲ့မှာပါပေါ့လေဒီလိုစီဝါရင်းနှီးမြှုပ်နှံမှုတွေဝင်လာတဲ့အခါမျိုးမှာဟိုဟိုတွဲဖက်ပြီးပါလာဖို့ဆိုလို့ရှိရင်ထားပါတော့ကျွန်တော်တို့ဥပဒေကြောင်းအရာပဲဖြစ်ဖြစ်ဘလို့အစီအမံမျိုးတွေကျွန်တော်တို့လုပ်ဖို့လိုမလဲဆရာဦးပေသံဒီပြည်သူ့လွတ်တော်ကိုယ်စားလှယ်တူဦးလည်းဖြစ်တယ်ဆိုတော့လွတ်တော်ပိုင်းအနေနဲ့ရောဒါမျိုးတွေကိုချက်မှတ်ဖို့ဘာတွေလုပ်ပေးနိုင်မလဲဆရာ
အင်တာနက်ကတော့ဒီရင်းနှီးမြှုပ်နှံမှုဥပဒေတွေမှာဒါတွေကိုထက်သိမ်းပြီးတော့ဟိုရေးဆွဲရပါလိမ့်မယ်အဲနောက်ပြီးတော့ပြည်သူရဲ့အတန်းတွေကိုကျွန်တော်နားထောင်ရမယ်လွတ်တော်ကိုယ်စားလှယ်တွေကအဲဒီပြဿနာဖြစ်တဲ့အကိစ္စတွေပေါ်မှာတွတ်တော်အစိုးတင်တာတို့မေးခွန်းမေးတာတို့အဲအဲ့လိုလုပ်ဖို့လဲလိုအပ်တယ်နောက်တော့နိုင်ငံတကာအဖွဲ့အစည်းတွေနဲ့အဲရေးဆွဲတဲ့စီမံကိန်းတွေအတွက်ဆိုရင်အဲကျွန်တော်တို့ဒါစာချုပ်ချုပ်တဲ့အခါအပိုင်းမှာပဲဖြစ်ဖြစ်ငွေကြေးရဲ့အခါပဲဖြစ်ဖြစ်အဲ့ဒါတွတ်တော်မှာလာပြီးတော့အတည်ပြုကြရပါတယ်ဝန်ကြီးတွေကလည်းလာပြီးရှင်းပြရပါတယ်အဲ့ဒီအချိန်ခါမှာကျွန်တော်တို့တွတ်တော်ပိုင်းအနေနဲ့ဒါတွေနားထောင်ပြီးတော့ဖွင့်လင်းမြင်သာမှုရှိရှိဒီဒီကိုရှင်းပြပြီးတော့နော်ဒါကျွန်တော်တို့ရဲ့ထင်မြင်ချက်တွေကျွန်တော်ကောက်ွက်မယ်ဆိုလဲကောက်ွက်မယ်အကြံပေးမယ်ဆိုလဲအကြံပေးမယ်အဲ့ဒါတွတ်တော်ရဲ့အပိုင်းကလိုရမှာဖြစ်ပါတယ်အဓိကတော့အစိုးရအပိုင်းဖြစ်ပါတယ်အစိုးရအပိုင်းကဒါဝင်ငွေတစ်ခုတည်းကိုမကြည့်ပဲနဲ့ဒေသခံတွေရဲ့အဲဒီဖြစ်ပေါ်လာတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်ဒီဒေသခံတွေရဲ့စာနာတွေစာနာဖော်ထုတ်တာတွေအလားအသံတွေကိုဒီလွှတ်တော်ကတစ်ချက်နားထောင်မယ်ပြီးတော့ဥပဒေပြုတဲ့အခါမှာရေးဆွဲမယ်အဲ့ဒါတွေကိုလွှတ်တော်မှာပြန်ရှင်းပြမယ်ဒီတွေကိုပြန်ရှင်းပြမယ်အဲ့လိုအရင်ရှင်းအစိုးရအရင်ခေတ်တုန်းကလုပ်ခဲ့တဲ့လုံနီးလုပ်ခဲ့တာမဟုတ်ပဲနဲ့ဒီနေ့ပြည်သူတွေကိုပြင်းပြတာချက်ပြမယ်ပြီးတော့ခုနကကျွန်တော်တို့
ဟုတ်ကဲ့ပါဆရာဦးပေသံကျွန်တော်လည်းအချိန်တလောက်ပဲရတဲ့အတွက်ဒီနေရာမှာပဲအဆုံးသတ်ခွင့်ပြုပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်